ပြုပြင်ပြောင်းလဲရေးတွေဆက်ပြီးတော့လှုပ်ဆောင်နေတဲ့မြန်မာနိုင်ငံကို American အစိုးရကစစ်ဖက်ဆက်ဆံရေးပါတိုးမြင့်ဖို့အတွက်စဉ်းစားနေတယ်လို့ American ဒုတိယနိုင်ငံသားရေးဝန်ကြီး William Burns ကအော်တိုဘာလ15ရက်နေ့ဂျပန်နိုင်ငံတိုကျိုမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အကြောင်းစုံကိုဒေါက်ခင်မျိုးသက်ရေးတင်ပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံပါဝင်အာရှဒေသ9နိုင်ငံခီးထွက်လာတဲ့ American ဒုတိယနိုင်ငံသားရေးဝန်ကြီး William Burns နဲ့ဖွဲ့ဟာတနင်္လာနေ့မှာဂျပန်နိုင်ငံတိုကျိုမြို့မှာရောက်နေတော့သတင်းတောက်တွေကအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးမေးမြန်းခဲ့ရမှာစစ်ဖက်ဆက်ဆံရေးအတွက်ပါတိုးမြင့်မှုစဉ်းစားနေတယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေအခုထိဆက်ပြီးလှုပ်ဆောင်နေတာကိုအမေရိကန်နိုင်ငံဘက်ကကူညီပံ့ပိုးပေးနိုင်မယ့်နည်းလမ်းတွေကိုကြဲကြဲပြန့်ပြန့်စဉ်းစားနေကြောင်းနဲ့ဒီထက်မှစစ်တပ်ချင်းဆက်ဆံမှုပါပါရမှုစစ်ရေးဆက်ဆံမှုအပိုင်းတွေလှုပ်ဖို့ပါစဉ်းစားနေတာလို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအရတားအစိုးရကိုဆက်ပြီးပံ့ပိုးပေးနေတာနဲ့တိုင်းဒေသတွေမှာအပြစ်ခံရက်စဲမှုတွေဖြစ်လာပြီးဆိုရင်အမေရိကန်ပြည်ထောင်စုဘက်ကမြန်မာစစ်တပ်နဲ့ပူးတွဲစီးရေးလေ့ကျင့်တာတွေလုပ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံတကာစစ်ပညာသင်တန်းတွေမှာမြန်မာစစ်ဘက်ကတက်ရောက်သင်ကြားခွင့်တွေပေးဖို့အထိစဉ်းစားသလားဆိုတဲ့အမေကိုဖြေကြားခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေအလိုက်တူညီတဲ့တုံ့ပြန်မှုတွေလုပ်နေရမှာမြန်မာနိုင်ငံရဲ့ပို့ကုန်တင်သွင်းမှုကန့်သတ်ချက်တွေရုပ်သိမ်းဖို့စတင်လှုပ်ဆောင်နေပြီဖြစ်တယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမြန်မာနိုင်ငံမှာဝင်ရောက်ဆောင်ရွက်ဖို့ခွင့်ပြုတာနဲ့အမေရိကန်ရဲ့မြန်မာအပေါ်စီးပွားရေးပိတ်ဆို့ဒဏ်ခတ်ထားမှုတွေတိတိတသားဖြေလျှော့ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့တိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေအခုထိရှိနေသေးတာမို့ဒါတွေရက်စက်အောင်လှုပ်ဖို့နဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးကိုလေးစားဖို့အရေးကြီးကြောင်းပြောကြားခဲ့တယ်လို့ကျန်းနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေပြန်ပြီးလှုပ်ပေးတာမျိုးပြုပြင်ပြောင်းလဲဖို့လိုနေတာတွေအတွက်ဆက်လက်လှုပ်ဆောင်သွားဖို့လည်းတိုက်တွန်းခဲ့ပါတယ်။သမရဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုမလာခင်မှာနိုင်ငံရေးအကျဉ်းသားတချို့ကိုထပ်ပြီးလှုပ်ပေးခဲ့တာတွေ့ရတဲ့အတွက်ဒါကိုအားပေးပေမဲ့ထောင်ထဲမှာကျန်းနေသေးတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်ပြီးလှုပ်ပေးဖို့လိုအပ်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးနဲ့အတူအမေရိကန်စစ်ဖက်နဲ့အရက်ဖက်အရာရှိ30ကျော်လိုက်ပါလာပြီးဒီထဲမှာအရှေ့အာရှနဲ့ပစိဖိတ်ဒေသအမေရိကန်စစ်ဌာနချုပ်ရဲ့ကြီးတက်တမှုကြီးဒုတိယဗိုလ်ချုပ်ကြီးဖရန်စစ်ဝါဆင်စကီလည်းပါဝင်ပါတယ်။သူတို့အဖွဲ့ဟာဂျပန်ကနေတောင်ကိုရီးယားနဲ့တရုတ်နိုင်ငံကိုတွားရောက်ဖို့ရှိပြီးအောက်တိုဘာလ18ရက်နေ့မှာတော့မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။နေပြည်တော်မှာသမရဦးသိန်းစိန်နဲ့အစိုးရတာဝန်ရှိသူတွေကိုရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုပါတွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံကအပြန်မှာတော့အိန္ဒိယနိုင်ငံကိုခီးဆက်ဖို့ရှိပါတယ်။